ာဝန်ပြောနေငြင်းရဖတ်ခဲ့ပြီးလဲဒီစုပ်ပုံကြီးလေးတစ်ပုံနဲ့ဒီတန်းပြောချင်ပါတယ်တနည်းကလေးတစ်ယောက်ကကြားလုံးစားချင်တယ်ပြောတော့သူ့အမေကပလင်းနဲ့နှပ်ယူဖို့ပြောတယ်ဒီတော့ကောင်လေးကသူ့လက်နဲ့များများစုပ်ယူဒီလက်ကိုပြန်ထုတ်တဲ့အခါလက်ကထုတ်မရဘူးဒါနဲ့သူကငိုတော့သူ့အမေကပြောတယ်သားရဲ့တစ်ချိန်နဲ့ကိုလိုချင်တလို့ယူလို့မရတဲ့အခါနည်းနည်းချင်းနဲ့အချိန်ချင်းကိုစားချင်တလို့ယူစားဖို့တဲ့ဒီပုံမြင်ကကျွန်တော်ဘဝရဲ့အခြေပြတချို့နဲ့တိုက်ဆိုင်လို့ကျွန်တော်ပြန်ပြောပြရခြင်းဖြစ်ပါတယ်ကျွန်တော်ဘဝမှာနှစ်နှစ်လောက်ကြာအောင်အင်မတန်ခက်ခဲကြတဲ့အခြေအနေတရက်နဲ့ကြုံခဲ့ရမှုပါတယ်ဒီလိုခက်ခဲတဲ့အခြေအနေအောက်မှာကျွန်တော်စိတ်တက်ကြွတွားရင်တော့မှလဲပြိုမတွားဖို့ကိုကိုကိုတတိပေးရင်ဖြစ်ချင်တာကိုအာယုံစိုက်ပြီးဒီဇိုင်းမမတ်ကြိုးစားခဲ့ပါတယ်လီလာတင်ယူခြင်းကိုလည်းလုံးဝမရက်ခဲ့ပါဘူးအဲ့ဒါရဲ့ရလက်ကအခွင့်အရေးကြုံလာတဲ့အခါကိုယ့်ဘက်ကပညာဝန်းစာပြည့်ဝနေခြင်းပါပဲဒီလိုနဲ့ကျွန်တော်ရလာတဲ့အခွင့်အရေးကိုလွယ်လွယ်ကူကူနဲ့အလင်းအမြန်ပဲဖမ်းဆုပ်နိုင်ခဲ့ပါတယ်အမှန်တော့ကျွန်တော်တို့လူဘဝဆိုတာအမြဲတမ်းတသမတ်တည်းရှိနေတာမဟုတ်ပါဘူးလူလောကမှာဘတော်မှမပြောင်းလဲတဲ့နေရာမှတစ်ခုကပြောင်းလဲခြင်းပါပဲအရာရာဟာအစဉ်တစ်ပြည့်ပြောင်းလဲနေမှာပါလူတိုင်းလူတိုင်းဘဝမှာအချိန်တိုင်းအခက်အခဲတွေနဲ့ကြီးလုံးပန်းနေရမှာမဟုတ်တလို့အမြဲတမ်းလွယ်ကူနေမှာကြီးပဲလဲမဟုတ်ပါဘူးဒီတော့ခက်ခဲတဲ့အခြေအနေနဲ့ကြုံလာပြီဆိုရင်ခုနပြောခဲ့တဲ့ပုံမြင်ထဲရလူပဲတထိုင်နေနဲ့လက်တဆုပ်စာချက်ချင်းမရနိုင်သေးရင်တော့လက်ချောင်းလေးနှစ်ချောင်းနဲ့ညှက်ယူနိုင်တော့ညှက်ယူနေဖို့လိုပါတယ်ဒီနေရာမှာကျွန်တော်စိတ်တက်ကြတဲ့အခါဘလို့ကြော်လွားခဲ့တယ်ဆိုတာနဲ့ပတ်သက်တဲ့ဥပမာလေးတစ်ခုထပ်ပြောချင်ပါသေးတယ်တရက်စိတ်ပညာဆိုင်ရာပေါမောခါကအတန်းရှိခောက်တုတ်ခောက်ပြန်လမ်းလျှောက်ရင်ခဏနေတော့လက်သေးကင်ထားတဲ့ဖန်ခွက်ကိုမြှောက်ပြတယ်เจ้าหน้าတွေကထုံးစံအတိုင်းရေတဝက်ရှိသလားရေတဝက်ရောနေသလားဆိုတော့မိခွန်မေးမှပဲလို့ထင်နေတော့ပမောခကဒီဖန်ခွက်ဘလောက်လေးလဲတိလာတယ်ဒီတော့เจ้าหน้าတွေကဖြေကြတယ်9အောင်စ8အောင်စ2ပောင်စတဲ့ဖြင့်သူကဆက်ပြောတယ်ငါတို့ဒီဖန်ခွက်အတိအကျဘလောက်လေးလဲဆိုတော့ပြဿနာမဟုတ်ဘူးငါတော့ဘလောက်ကြာကြာကင်ထားရလဲဆိုတော့ပေါ်ပဲမူတည်တယ်မိနစ်ပိုင်းလောက်ပဲကင်ထားရရင်တော့ဒါကပေါ့ပေါ့လေးပေါ့အဲတကယ်လို့တနေ့ကုန်တညလုံးကင်ထားရမယ်ဆိုရင်တော့နောက်ဆုံးဖန်ခွက်လွတ်ကြတဲ့အထိဖြစ်မှာပဲလို့ပြောပါတယ်ဒီဥပမာကိုကြည့်ရင်ဖန်ခွက်လေးတင်ကမပြောင်းလဲပေမဲ့ကျွန်တော်တို့ဘလောက်ကြာကြာကင်ထားတယ်လဲဆိုတဲ့ပုံမူတည်ပြီးဖန်ခွက်ကပိုမိုလေးလံလာတယ်လို့ခံစားရကြပါတယ်အလားတူပါပဲကျွန်တော်တို့ဘဝတစ်လျှောက်မှာတခါတည်းရန်ကြုံဆုံရတဲ့စိတ်ဖိစီးမှုတွေစိုးရိမ်တောကတွေဆိုတာဒီဥပမာတွေကဖန်ခွက်တလုံးလိုပါပဲကျွန်တော်တို့မှာရှိနေတဲ့စိတ်ညစ်စရာတွေတောကတွေကိုအကြာကြီးစုပ်ကင်မထားပဲပြဖယ်ထားပြီးကိုလှုပ်ဆရာရှိတာကိုဆက်လက်လှုပ်ဆောင်ခြင်းအပြင်တောကဖြစ်စည်းမှုလည်းနင်းလာမယ်ကိုရေကိုတွေးလဲကြမတော်တော့ဘူးအလိုမှမဟုတ်ပဲတနေကုန်ထိုင်တွေးပြီးနိုင်နေမယ်ဆိုရင်တရက်လှုပ်ပြမယ်တိတက်ပို့ပြီးအုံနောက်ထဲကအမိုက်တွေကိုဖယ်ထုတ်ပြဖို့မကြိုးစားပဲအချိန်တိုင်းကြီးကြီးထန်ထန်ခံစားနေမယ်ဆိုရင်တော့အလုတ်ကင်ပြက်ပြီးငကိုရှင်းဆွဲတောကတွေထဲအလုတ်အကျွေးကထပ်ပေါင်းလို့ကျမ်းမာရေးပို့ပြီးထိခိုက်လာမယ်တချို့ကြပြန်တော့လဲဒီခက်ခဲတောကတွေကိုစောစောစီစီလက်မြောက်အရှုံးပေးပြီးကိုဘွားကိုအဆုံးတက်မဲ့လမ်းကိုရွေးချယ်သွားကြတာတွေတောင်ရှိပါတယ်အမှန်တော့ဒါအဖြေမဟုတ်ပါဘူးဒီတော့ဒီလိုစိတ်ညစ်စရာတောကတွေအခက်ခဲကြုံလာတဲ့အခါမှာကိုတယောက်တည်းဒီလိုကြုံရတာမဟုတ်ဘူးဆိုတဲ့အသိရှိဖို့လိုပါတယ်စိတ်ညစ်စရာတွေကိုနောက်နေမနက်အထိတည်မတော်တည်မအောင်ကိုဘာမှမတတ်နိုင်သေးတဲ့အခြေအနေမျိုးမှာဆိုရင်တောကတွေကိုခဏလွတ်ချထားလိုက်ပါအခက်ခဲကြက်တဲတွေကြားမှာကိုယူနိုင်တယ်လို့ကဲယူနေဖို့ကြိုးစားရပါမယ်ဒါမှသာမုံတိုင်းအလုံးပြန်လည်တာယာလာတဲ့အခါကိုဟာလန်းလန်းဆန်းဆန်းနဲ့အားအင်အပြည့်နဲ့ရှေ့ဆက်လျှောက်ဖို့အစဉ်လေးဖြစ်နေမှာဖြစ်ကြောင်းပြောရင်ဂုံးချုပ်ပါခင်ဗျာ
အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်